မြမောင်ရရာသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒီစီဇန်မှာမကြသေးခင်ကကျင်းပပြီးစီးသွားတဲ့အာဆီယံထိပ်သီးအစည်းအဝေးဟာမြန်မာနိုင်ငံအကျိုးဘာတွေများတည်ဖို့ဆောင်ရွက်နိုင်ခဲ့ပါသလဲ။စစ်ဆိုးရရာရှိကြီးတွေအာဆီယံအစည်းအဝေးကိုနှစ်ဆင်သွားပြီးတက်ရောက်နေတာဟာပြည်သူ့ဗန္ဓာကိုဖြုံးတိနေုံတသက်ပဲလား။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံအစည်းအဝေးကိုတက်ရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားကိုသိန်းထိုင်ဦး AWR Magazine Editor ချုပ်ကိုအောင်စော်တို့နဲ့ဥကြော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ်။နားဆင်နိုင်ပါပြီရှင်။
အာဆီယံ TV အစည်းအဝေးတကြိမ်တော့ပြီးမြောက်သွားခဲ့ပါပြီ။မြန်မာနိုင်ငံဟာအာဆီယံကိုဝင်ခဲ့တဲ့အခါမှာမြန်မာအာဏာပိုင်တွေကမြန်မာနိုင်ငံအတွက်အကျိုးစီးပွားဖြစ်ထွန်းမယ်လို့ဆိုခဲ့တယ်။အာဆီယံဟာစိုက်လိုက်မတက်ဆိုသလိုမြန်မာနိုင်ငံအစိုးရနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးနဲ့သူတို့ဆောင်ရွက်လာခဲ့တာဖြစ်ပါတယ်။ဒီတကြိမ်မှာဘာတွေများသူတို့စွမ်းဆောင်နိုင်ခဲ့တယ်လဲမြန်မာနိုင်ငံရဲ့တိုးတက်ဖြစ်ပေါ်မှုအတွက်ဆိုတာကိုကြည့်ရပါလို့ခင်ဗျာ။ပထမဆုံးကျွန်တော်တို့ VOA ဝိုင်းတော်သားကိုသိန်းထိုင်ဦးကအာဆီယံထိပ်သီးစည်းဝေးနေရာကိုကိုတိုင်သွားရောက်သတင်းယူခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဆိုတာဘိုထိုက်ကိုစာမေးပြရစီဘိုထိုက်ဒီတကြိမ်အာဆီယံအစည်းအဝေးကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့ဘာများထိတိယောက်ယောက်ပြောနိုင်ခဲ့တယ်လဲဆိုတာကိုစပြောပါခင်ဗျာ
။ကျွန်တော်မြင်တာကတော့မြန်မာစစ်ဆေးရဗိုလ်ချုပ်ကြီးတွေကိုချော့နေရတဲ့အစည်းအဝေးနေပြီးတော့ထပ်မတက်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ။ဒါပေမဲ့ဒီအာဆီယံအစည်းအဝေးမှာတော့ထိုင်းနိုင်ငံကမြန်မာနိုင်ငံမှာဒီရွေးကောက်ကျင်းပတာနဲ့ပတ်သက်ပြီးတော့ဘာတွေပြင်ဆင်ထားတယ်လဲဆိုတာကိုဗိုလ်ချုပ်ကြီးသိန်းစိန်ကိုကျွန်내အာဆီယံနဲ့ဆွေးနွေးဖက်နိုင်ငံတွေကိုရှင်းပြခိုင်းခဲ့ပါတယ်။နောက်တစ်ခုကတော့ဒီဥက္ကဋ္ဌရဲ့အကြီးအကဲထက်မှာမြန်မာနိုင်ငံမှာကျင်းပမယ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲနောက်ထင်သာမြင်သာရှိတဲ့လုပ်ငန်းစဉ်တွေနဲ့ဒီရွေးကောက်ပွဲကိုကျင်းပပေးဖို့ဆိုပြီးတော့တိုက်တွန်းခဲ့တာမျိုးတွေရှိတော့ဒီမြန်မာစီဆိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အာဆီယံကစိုးရိမ်နေတယ်။နောက်အာဆီယံကဒီစီဆိုးရကဂရီကုတ်တွေနဲ့ညီလှုပ်ဆောင်မှုအတွက်ချော့နေတယ်။တရှိရချင်းတိုက်တွန်းနေတယ်ဆိုတာမျိုးကိုတော့ပေါ်လွန်ပါတယ်ခင်ဗျာ။ဒါပေမဲ့လည်းသုံးဆန်အတိုင်းပဲအာဆီယံကနိုင်ငံတကာမျက်နှာစာနေပြီးတော့ကွဲသွားတဲ့အချိန်နိုင်ငံတကာအာရုံစုဆိုင်တဲ့အစည်းအဝေးကြီးတွေပြီးသွားတဲ့အချိန်မျိုးမှာတော့မြန်မာနိုင်ငံကိစ္စကရောင်ပြန်ပြီးမိန်သွားတာမျိုးတွေရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုအောင်စိုးရဲ့အမြင်လိုက်ကြပါစေဒီတိုင်းအာဆီယံစီးပွားပွဲကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘာများထိတိယောက်ပြောနိုင်ကြတာတွေးမိပါသလဲခင်ဗျာ
ဒီအာဆီယံထိပ်သီးအစည်းအဝေးကအရင်ပြီးခဲ့တဲ့အစည်းအဝေးတွေပို့ပြီးဆိုတယ်မြန်မာစစ်ဆိုးရကိုတက်လာတဲ့ကုသလေတွေပေါ်မှာဘာမှထိရောက်တဲ့တရားပိမှုဘာမှမရှိခဲ့ဘူးဆိုပြီးကျွန်တော်မြင်တယ်ပြီးခဲ့တဲ့ခေါက်တုန်းကတောင်အဆန်းစစ်ကြီးရဲ့တရားကိစ္စတွေကြောင့်ဟလာအာဆီယံနိုင်ငံကြီးဝန်ကြီးတွေအကုန်လုံးကနေပြီးတော့ဝင်ရင်းဝင်ရောင်းရောအသေးချာပြရားပေးမှုတွေပေးနိုင်ခဲ့တာရှိတယ်။အာဆီယံကုလန်စတိတ်မန့်တေချာထုတ်ပြီးတော့ဟလာတောင်အောင်ဆန်းစစ်ချီလူမျိုးကိုကိစ္စအလက်ရှင်ကိစ္စကိုအတမတ်ချက်တစ်ခါလဲ one voice နဲ့တစ်ခါလဲသူတို့ policy တစ်ခုလဲထားပြီးတော့ပြောနိုင်ခဲ့တာကိုကျွန်တော်တွေ့ရပါတယ်။ဒါပေမဲ့ဒီတစ်ခေါက်မှာတော့အာတစ်ဖက်ကလည်း American ဆိုတာကလည်းမြန်မာပြည်တရားဟလာဒီတော့ဘာဖြစ်နေဆက်ဆက်ဝင်မှုတွေစပြီးလို့ကိုစ조사နေတဲ့ကာလဖြစ်တယ်။အချိန်တည်းမှာပဲကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ကလည်းတောင်ဆန်းစုကြည်နဲ့ဟလာကျွန်တော်ပြုတ်သွားတဲ့ထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နာမောက်နိုင်ရှင်မျိုးပြောသွားတဲ့ကိစ္စတွေကစိုးမိုးထားတဲ့အတွက်ကြောင့်တက်လာတဲ့ဝန်ကြီးချုပ်ဟလာဗိုလ်ချုပ်ကြီးသိန်းစိန်ပါဝင်အာမြန်မာကိုယ်စားလှယ်ဖွဲ့ကအတော်ကိုသက်တာရပါတယ်လို့ကျွန်တော်ထင်ပါတယ
်။ဒါပေမဲ့ဗိုလ်ချုပ်ကြီးသိန်းစင်ကဒေါအောင်ဆန်းစုကြည်ဟာအမျိုးသားပြန်လည်တည်မြဲရေးဖြစ်စဉ်မှာပါဝင်လာပါစေမယ်ဆွေးနွေးမှုတွေရှိနေတယ်လို့ပြောတယ်ဆိုတဲ့သတင်းကိုတော့သတင်းတွေကအတော်လေးကြဲကြဲပြန့်ပြန့်ဖော်ပြနေကြတာတွေ့ရပါတယ်ဗိုလ်ထိုက်ဘယ်လိုသဘောလဲအဲ့ဒီဟာကိုတူတက်မှု
ဟုတ်ကဲ့အမျိုးသားပြန်လည်တည်မြဲရေးဖြစ်စဉ်မှာခန့်ကလာတစ်ခုကပါဝင်နိုင်တယ်ဆိုတာကဒေါအောင်ဆန်းစုကြည်ကိုနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ခွင့်ပေးမယ်ရွေးကောက်ပွဲမှာပါဝင်ခွင့်ပေးမယ်ဆိုတဲ့ဂရိကူမျိုးမဟုတ်ပါဘူးခင်ဗျာနောက်ပြီးတော့ဗိုလ်ချုပ်ကြီးသိန်းစိန်ကမြန်မာနိုင်ငံမှာဖြစ်ပျက်ပြောင်းလဲနေတာတွေနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်သတင်းတောက်တွေရှေ့မှာရောက်ရတဲ့တဲ့မြန်မာစစ်ဆွေးရခေါင်းဆောင်တွေအရာရှိတွေတယောက်မှသတင်းတောက်တွေနဲ့ပြောခဲ့တာမျိုးမရှိပါဘူး။သတင်းတောက်တွေမေးလို့ရှိရင်လည်းလက်ကပြပြီးတော့ထွက်မပြေးုံတမဲရှောင်းသွားတာမျိုးတွေပဲရှိပါတယ်ခင်ဗျာ။သူတို့ပြောချင်တာကိုထိုင်းနိုင်ငံကတစင်ပြောနေတဲ့အနေအထားမျိုးပဲရှိသေးတော့ဒီပွဲမှာရေပုံရသုံးသပ်မယ်ဆိုလို့ရှိရင်တော့မြန်မာစစ်ဗိုလ်ချုပ်ကြီးတွေကဒီမိုကရေစီနဲ့တော်တော်လေးအလန်းဝေးနေသေးတယ်။နောက်ပြီးတော့လူထုအဓိကလူဖွဲ့စည်းလူအဖွဲ့အစည်းမျိုးတွေကိုလက်ခံတွဲဆောင်နိုင်တဲ့အနေအထားမျိုးအစ်စ်မှာမရှိသေးပါဘူးခင်ဗျာ
လူထုအခြေပြုအဖွဲ့အစည်းကိစ္စကိုခဏထားပြီးတော့ဗိုလ်ချုပ်ကြီးသိန်းစင်ကထိုင်းဝန်ကြီးချုပ်ကိုပြောတယ်ပေါ့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးဖြစ်စဉ်မှာပါဝင်လာမယ်ဆွေးနွေးမှုတွေလုပ်နေပါတယ်ဆိုတာတကယ်တော့သာမန်ဂတိကဝတ်မျှတာပြောတာလောက်ဖြစ်တယ်ဆိုရင်ထိုင်းဟာမြန်မာနိုင်ငံရဲ့အရင်းအနှီးဆုံးအင်းကြီးချင်းနိုင်ငံဖြစ်နေတော့ထိုင်းဝန်ကြီးချုပ်တို့ကဒီဟာကိုယုံကြည်သက်ဝင်လိမ့်မယ်လက်ခံလာလိမ့်မယ်လို့ထင်သလား
ကျွန်တော်မြင်တာကအခုနံပါတ်1ဗိုလ်ချုပ်ကြီးသိန်းစင်ကဒေါအောင်ဆန်းစုကြည် Pawangin Chile, Kangana Pin, Pawangin Yalam, and Yalam, and the Jurisa, other Nimanaba is where policy is on the team. Do I ASEAN plus three look at meeting ma? I the carpet is see with ma. Hovaga quiz lady, ASEAN, made a megon, Bampian, and do a pure as a carpet party. So Nimas is where policy to cool to a chuck at Luton on the team. Ah, John, eh? Telling them when you can sit about me. When you a piece of song, do I do it in it? Don't send Suji go talk to Tony Shire, so we can't talk about it.
ဒီကောက်ပွဲတရားမျှတအောင်ဖွင့်ပေးတာပဲသူတို့သတိမှောက်တာတော့မတတ်နိုင်ဘူးလို့အကြောင်းကြားမှာပဲဘာကြောင့်သတိမှောက်ရသလဲဖွဲ့စည်းပုံအခြေခံဥပဒေဟာတရားမျှတဖို့ဒီဥပဒေကိုပြင်သစ်နေဆိုတဲ့အချက်ကိုဘယ်သူမှထောက်မပြကြဘူးအဲ့ဒါကိုအာဆီယံအားတွေသဘောမှပောက်ပါရဲ့လားဖွဲ့စည်းပုံအခြေခံဥပဒေဒါအဓိကဖြစ်တယ်ဆိုတာကိုသင်းထားဘယ်လိုသဘောပါလဲကျွန်တော်မြင်တာတော့ဖွဲ့စည်းပုံအခြေခံဥပ
ဖွဲ့စည်းပုံကိစ္စဘယ်သူမှမပြောကြပါလားခင်ဗျာနားမလည်လို့လား
ကျွန်တော်တင်နေဖွဲ့စည်းပုံကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရောအာဆီယံရောအသေးစားလည်းနားလည်ဖို့မရဘူးပြောချင်ပုံလည်းမရဘူးဒီဖွဲ့စည်းပုံအခြေခံဥပဒေကအထူးသဖြင့်တိုင်းတာတွေအတွက်ဘာမှခံစားပိုင်ခွင့်မရှိဘူးအနာဂတ်မရှိဘူးဆိုတဲ့ကိစ္စကိုလည်းတို့ကတမင်တက်ကိုမိထားချင်ပုံရတယ်လို့ကျွန်တော်ကသုံးသပ်မိတယ်အဲ့တော့ကျွန်တော်ထင်တာကတော့အာဆီယံကိုပြန်ကြည့်မယ်ဆိုရင်အာဆီယံကလည်း election ကိုမြန်မြန်လုပ်စင်ပြင်ပုံရတယ်။ဘာကြောင့်လဲဆိုတော့အာဆီယံနိုင်ငံတွေကိုပဲကြည့်မယ်ဆိုရင် election လုပ်တဲ့နိုင်ငံရှိတယ်၊ main ခိုးတဲ့နိုင်ငံရှိတယ်၊အခုတည်းကဒီအာနာသိမ်းတဲ့နိုင်ငံရှိတယ်ဟုတ်လား။အာနာရှိနေအုပ်စုတဲ့နိုင်ငံရှိတယ်၊ Vietnam နဲ့လောက်မှဆိုရင် election တော့ရှိတာမဟုတ်ဘူး။ဆိုရင်ကျွန်တော်ထင်တယ် election တော့လုပ်ပင်းတော့မှအာဆီယံကကျွန်တော်ထင်တယ်မြန်မာစစ်ဘုတ်ချုပ်တွေကိုလက်ခံမဲ့သဘောရှိတယ်
ဟုတ်ကဲ့ဆိုတော့ဒီအာဆီယံဟာအခုလောလောဆယ်မှာမြန်မာနိုင်ငံရေးတွတ်တက်ပြီးတော့ရှေ့ကိုကောက်မွန်လာဖို့အတွက်လည်းပဲဘာမှထိထိရရလူပေးနိုင်တာမတွေ့ဘူးတခါလူတို့ကိုစားပြုအဖွဲ့အစည်းဖြစ်အောင်လူတို့နဲ့တွေ့ဖို့ဆိုတဲ့ကိစ္စမှလည်းပဲမြန်မာနိုင်ငံကိုဘာမှသူတို့တွန်းအားပေးနိုင်တဲ့ကိစ္စမရှိတော့အာဆီယံဟာမြန်မာနိုင်ငံအတွက်ဘာကောင်းသလဲစီးပွားရေးအဖြစ်ကောကောက်မှသလားကျွန်တော်နောက်ဆုံးနဲ့အဲ့ဒါလေးတစ်ချက်လောက်စဉ်းစားကြည့်ကြအောင်ပါကိုသိန်းဟိုဘယ်လိုသဘောပါလဲအာဆီယံကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးမှာကောင်းကျိုးဆက်ရောက်မှုတွေများတွေ့မိပါလား
တကယ်တမ်းကျတော့အာဆီယံကကမ္ဘာနိုင်ငံကြီးတွေနဲ့စီးပွားရေးကောင်းတဲ့နိုင်ငံကြီးတွေနဲ့တိုးတဲ့အခါမှာအာဆီယံနဲ့ရုရှားအာဆီယံနဲ့အမေရိကန်ပြည်ထောင်စုအာဆီယံနဲ့အိန္ဒိယဆိုပြီးတော့ဒေသတွင်းအားကိုယူပြီးတော့သဘောတူညီချက်တွေရဖို့လုပ်နေပေမဲ့တကယ်တမ်းအကျိုးစီးပွားကျတော့ဒေသတစ်ခုလုံးတဲ့သူ့နိုင်ငံရဲ့အကျိုးစီးပွားကိုပဲသူရှေ့တန်းတင်သွားတာမျိုးတွေကတော်တော်လေးသက်သေသာတကတော်တော်များများတွေ့ရပါလိမ့်ခင်ဗျာအဲ့တော့ဒေသတွင်းနိုင်ငံတွေရဲ့အားကိုယူပေမဲ့တကယ်တမ်းဒေသတွင်းအတွက်စီးပွားရေးတစ်ခုလုံးအတွက်လုပ်ပြတာမျိုးအာဆီယံအနေနဲ့လုပ်ပြနေတာမရှိပါဘူ
းဟုတ်ကဲ့ကောင်စောအာဆီယံဒီမြန်မာနိုင်ငံနိုင်ငံရေးတွေပါတဲ့အတွက်သိအုံကြရင်စီးပွားရေးအတွက်ကောအုံကြပါသလားခင်ဗျာ
ကျွန်တော်မြင်တာကနှစ်ဖက်ကြည့်ရမယ်ထင်တယ်လေဟိုထိုင်းနိုင်ငံပြန်ကြည့်မယ်ဆိုရင်နောက်ဆုံးပြီး EIR ထုတ်တဲ့ economic data ကိုပြန်ကြည့်မယ်ဆိုတော့ထိုင်းနိုင်ငံအာမြန်မာပြည်မှာကြီးနှီးနှုန်းနိုင်ငံအများဆုံးနိုင်ငံဖြစ်နေတယ်နော်နောက်စင်ကာပူရောပါဘူးအိန္ဒိယရောပြုတ်နောက်ပိုင်းပါလာတော့ကျွန်တော်ထင်တယ် သူတို့ကမြန်မာပြည်ကို engage လုပ်တယ်သူတို့ဘောဆောင်နေဆိုတာမြန်မာပြည်ရဲ့သဘောကျင့်ချက်တွေကိုသူတို့ကလဘကြီးကိုသွေးဆုပ်ဖို့အဆင့်တော့ပဲရှိတယ်။ဒါအပြင်ပို့ပြီးတော့မြန်မာပြည်ကပြင်ကောင်းလဲမှုတွေ economic policy ကိုပဲကျွန်တော်ပြောတာ
။အရာ
ပြင်ကောင်းကြောင်းလဲမှုတော့မှအာဆီယံကတွန်းအောင်ပိတ်ညံနေအဆင့်မှာဖြစ်နေ။နိုင်ငံရေးကိုမပြောနဲ့ democracy ကိုမပြောနဲ့။ဆိုတဲ့အခါကျတော့အာဆီယံ engagement ကလည်းတကယ်တကယ်ကျတော့အတော်ကိုအကန့်အသတ်ရှိတယ်လို့ကျွန်တော်တို့မြင်တယ်။အဲ့ဒါအချိန်ထဲမှာပဲမြန်မာနာမဆေဆိုဘက်ကလည်းဒီအာဆီယံကိုသူ့မှာရှိတဲ့twin threat တွေကိုသူ့မှာရှိတဲ့ဟာတွေကိုထောက်ရောင်းနဲ့အဆင့်လုပ်ပြီးတော့သူ့ရဲ့စက်တက်နဲ့သူ့ရဲ့ရန်ရည်ယူလက်သက်ဖို့အဲ့ဒါနဲ့လက်သက်ဖို့အဆင့်တော့ပဲအာဆီယံနဲ့စက်တက်မှုရှိတယ်လို့ကြားဒါကြောင့်မြန်မာပြည်မှာဟလာဟိုဒေးဗစ်စီဝိုင်းစ်နဲ့လို့ပြောတဲ့စနစ်ကိုစပြီးတော့ကျင့်သုံးတဲ့လုံငန်းနှစ်ပေါင်း20လောက်ကကျင့်သုံးခြင်းအစပြီးအခုလေမြန်မာပြည်ကဘာလို့ချွတ်ချုံကြအောင်ဆင်းရဲနေလဲဆိုတာအဲ့ဒါအာဆီယံနဲ့ engagement မှာစီးပွားရေး engagement မအောင်ဘူးဆိုတာပြနေလို့ကျွန်တော်သုံးသပ်တယ
်။နောက်ဆုံးချက်ကအာဆီယံရဲ့အဖွဲ့ဝင်ဖြစ်နေတဲ့အတွက်ကျန်တဲ့နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုကိုခံရတဲ့မြန်မာနိုင်ငံကျန်တဲ့နိုင်ငံဆိုတာ American တို့ EU တို့ပြောတာပါ။အာဆီယံစီကလာတဲ့ FDI နိုင်ငံကြကတရားရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံမှာနည်းပညာတွေဖွံ့ဖြိုးတာတွေစိတ်ယုံတွေပါတွေပေါ်ပေါက်လာပြီးအလုပ်သမားတွေအလုပ်ရတွေပါတွေကမရှိတော့ကုန်ဘူ
း။ကျွန်တော်မြင်တာကတကယ်လို့ဗိုလ်ချုပ်ကြီးတွေကဒီအာဆီယံရဲ့ကိုရီးယားရဲ့ဂျပန်ရဲ့နော်တော့အင်းရဲ့တရုတ်ရဲ့နော်ဆိုရင်သူတို့နဲ့ကအကုန်သင်နေတာဖြစ်ပါတယ်လုံးဝ15နှစ်လောက်ကနေစပြီ။အဲဒီနိုင်ငံတွေကတကယ်တကယ်သူကတကယ်တော့ကုန်သွယ်နိုင်မယ်ဆိုရင်သူဟာစီးပွားရေးကိုအတော်ကိုပြန်ပြီးတော့ခေါင်းထောင်လာလုပ်ပေးနိုင်မယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့အဲ့ဒါကိုသူတို့မလုပ်နိုင်ဘူးလို့ကျွန်တော်မြင်တယ်။အဲ့ဒါကြောင့်ကျွန်တော်ထင်တယ်ဒီစီးပွားရေးပူပေါင်းဆောင်မှုကလည်းမြန်မာလူမျိုးတွေအတွက်အကျိုးစီးပွားဖြစ်ထွန်းတယ်လို့ကျွန်တော်လည်းမသုံးသပ်ဘူး
။ကျွန်တော်လည်းမြင်မိတာကတော့အခုချိန်ဒီအာဆီယံဘက်ကမြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်တမ်းစီးပွားရေးအရအပြောင်းလဲဖြစ်လာအောင်ဤပညာတွေတိုးတက်လာအောင်ပညာရေးမှာမြင့်တင်နေအောင်ကူညီလာမျိုးမဟုတ်ပဲနဲ့တရားစာတတွေရုပ်အတွက်ဒီအိမ်တိုင်းချွတ်ရောင်းတဲ့ဗိုလ်ချုပ်ကြီးတွေစီးပွားရေးစနစ်ကိုပဲပို့ပြီးတော့အားကောင်းလာအောင်အာဆီယံကတခြားလို့နှစ်ပေါင်းများစွာအားဖြစ်ခဲ့တယ်လို့ကျွန်တော်လည်းအလိုမြင်ပါတယ်ခင်ဗျာ
သွားရရှင်ပါခင်ဗျာဆိုတော့အာဆီယံဟာမြန်မာနိုင်ငံအတွက်ဘာများအကျိုးရှိပါသလဲမြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးတိုးတက်ကောက်မွန်အောင်လည်းသူတို့မပန့်ပိုးနိုင်ဘူးလူခွင့်ရေးထွန်းကားအောင်ဒီမိုကရေစီရှေ့တိုးလာအောင်လည်းပဲသူတို့မဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်နေပါတယ်ဆိုတော့မြန်မာအစိုးရခေါင်းဆောင်တွေဟာပြည်သူ့ဘဏ္ဍာငွေကိုသုံးပြီးတော့တစ်နှစ်တစ်ခါဒီတော့တိုးနိုင်တယ်ဆိုတာပြတ်တိုင်းမှလွယ်လို့သုံးကြတဲ့လူရတုပ္ပိတာဖြစ်တယ်လို့သုံးသပ်မိကြပါ
ကျောင်းစံတာစီစဉ်တင်ဆက်တဲ့မြမောက်ရေရာသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်